လာညချမ်းပါရှင်ဒီရီရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေဒီနေ့ပိုင်းမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးစာချုပ် MCA သဘောတူညီချက်နဲ့ရှေ့ဆက်ပြီးတော့မြန်မာငင်းချမ်းရေးအလားအလာဘယ်လိုရှိလာမလဲဆိုတာကိုဝိုင်းဝန်းဆွေးနွေးချဖို့ပါတိုင်းနာလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာအစိုးရကရရှိထားတဲ့တနိုင်ငံလုံးအပြစ်ခံရစရေးသဘောတူညီချက် MCA ရရှိခဲ့တာက3နှစ်ပြည့်လို့ပါပြီပြည့်ပါပြီဒီစာချုပ်နဲ့မြန်မာငင်းချမ်းရေးကိုရှေ့ဆက်နိုင်တဲ့အလားအလာကိုအခုပဲဆွေးနွေးကြရအောင်ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒီအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးမုံကျုံပြန်နောက်ကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ဂျာတို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ရှင်အရင်ဆုံးတော့ကျမဒေါက်တာအင်ဒရူးကိုရေဆုံးဖိတ်ခေါ်ချင်ပါတယ်ဒီငင်းချမ်းရေးဆွေးနွေးတဲ့နေရာမှာ MCA နဲ့ရှင်းဆက်နိုင်တော့မလားလမ်းကြောင်းမှပေါ်ရောက်နေပြီလားအခက်ခဲတွေရောရှိနေပါပြီလားဆရာအရေးဆုံးဆွေးနွေးပေးပါရှင
်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဒီ MCA ရှင်းဆက်ဖို့ကိစ္စမှာအခက်ခဲတွေဒါစီတွေဟိုပါပြီးတော့ရှိမှာပါဒါနဲ့ MCA ကအခုကြည့်မပြတ်ပါဘူးနောက်ပြီးတော့စလက်မှတ်ထိုးတော့ငါရှင်းဖွက်ပဲရှိပါတယ်အခုနှစ်ဖွဲ့ဆက်ထိုးလာပါတယ်နောက်ပြီးတော့ဒီ NCA သဘောတူညီချက်ရ6လတကြိမ်စီဝေးလို့ဖို့နောက်ဆုံးတတိယကြိမ်ပြည်လုံးစီဝေးမှာနိုင်ငံတော်အတိုင်းကြီးခံနေဖြစ်တော့ဖက်တာပဲဖြစ်ဖြစ်တော့သွားတဲ့ဟာကဒီမှာတကြိမ်ဆက်လုပ်နေနောက်ပြီးမှာနှစ်ကြိမ်လုပ်ပြီးတော့2020ရုပ်ကိုယ်တိုင်ကမှာဆယ်လဆိုင်ငံအကြီးခံမှုတွေကိုချနိုင်အောင်ကြိုးစားမယ်ဆိုတဲ့ဟာပြောတော့တာရှိပါတယ်အဲဒီပြောသွားတဲ့အချက်ပေါ်မှာလည်း NCA လက်မှတ်ထိုးထားတဲ့လူရောပေါ်ဝင်တဲ့ပေါ်ဝင်ထိုက်တဲ့နိုင်ငံရေးပါတီစုဖွဲ့တခြားအစုဖွဲ့တွေအစိုးရတော်တာမလို့ရအောင်ကြိုးစားနေကြတာတွေ့ပါတယ်။အဲတော့ကျွန်တော်တို့ဟိုစိတ်ပြတ်ဖို့မရှိပါဘူးလို့အခုချိန်ကြီးတော့ကျွန်တော်မြင်ပါရှာ
။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါရှင်။နောက်ဒေါခွန်ဂျာကိုကျွန်မဖိတ်ခေါ်ချင်ပါတယ်။ဒီ NCA ရခဲ့တဲ့3နှစ်ပြည့်ပြီပေါ့နော်။3နှစ်အတွင်းတိုးတက်မှုဘာလို့များတွေ့ရပါသလဲအလားအလာရောကောင်းပါလားဒေါခင်ဂျာရဲ့ဟိုရှုမြင်ချက်လေးကြားပြရစီရှင
်တိုးတက်မှုလို့ပြောလို့ရှိရင်ခုနအနေဆရာအန်ဒရူးပြောသွားသလိုပဲဒီနောက်ထပ်အဖွဲ့နှစ်ဖွဲ့လက်မှတ်ထိုးသွားတာကိုတွေ့ရပါတယ်ရှင်အစစ်အစပေါင်း10ဖွဲ့ဖြစ်ပါတယ်တိုးတော်လည်းပဲတစ်ဖက်ကနေကြည့်လို့ရှိရင်တိုက်ခိုက်နေတဲ့မြေပြင်မှာတိုက်ခိုက်နေတဲ့တပ်သားရေးအတွက်အားဖြင့်ဒီ final set ဖွဲ့မှာကျမတို့စက်သားရေးအတွက်တရားဝင်ကြားထားတဲ့ဒီ BNI website ရဆိုလို့ရှိရင်450ပဲထပ်တိုးပါတယ်။သို့တော်လည်းပဲတစ်ဖက်မှာတိုက်ခိုက်နေဆဲဖြစ်နေတဲ့ဒီ UN ဒီ FENCC ရဲ့အထက်မှာဆိုရင်6,500ဒါတရားဝင်ကြားနေပါတယ်ရှင်။အဲ့တော့လုံးလုံးဆယ်နေနဲ့ဒီ set ဖွဲ့လက်မှတ်ထိုးထားတယ်ဆိုတော့လည်းပဲအဲ့ဒီ set ဖွဲ့မှာသူတို့ရဲ့နှုတ်ဆက်မှုပုံစံအချင်းလဲ 8+2 လို့ပြောလို့ရတယ်လို့ခုနကတော့ဒီအရင်ထိုးထားတဲ့ရှစ်ဖွဲ့ရဲ့ပုံစံကတမျိုးပြီးနောက်မှဆက်လက်ထဝင်တဲ့ဒီလက်ဖွဲ့က integrate ကောင်းကောင်းမလုပ်သေးတဲ့ပုံစံကိုလည်းတွေ့ရပါတယ်။အဲ့တော့ဒီလက်မထိုးထားတဲ့ signatory တွေကလည်းတို့ထိုးထားတဲ့ဒီတတိကိုအတိုင်းကိုတကယ်လုံဆောင်စိတ်လုံဆောင်ယူလို့တဲ့ပုံစံမျိုးတိုင်းမှာရှိပြီးမဲ့လုံဆောင်နိုင်စွာလုံဆောင်ခွင့်မရတာကိုတွေ့ရတယ်။တစ်ဖက်ကနေပြီးတော့ဒီ FENCC ရဲ့ဆက်သားပမာဏကများတစ်ဖက်များလာပြီးတော့မှသူတို့ရဲ့ဒေသတွေမှာလည်းပြစ်ခတ်ဆိုင်ခိုင်းမှုတွေဟာလုံးဝရပ်ဆဲသွားတာမျိုးမရှိတဲ့အပြင်အသွေးမတူတဲ့သူတို့အချင်းချင်းတိုက်ခိုက်မှု signature နဲ့ non signature တွေကြားမှာတိုက်ခိုက်မှု signature ချင်းချင်းတိုက်ခိုက်မှုဒါတွေပါကျွန်တော်တို့မြင်ရတဲ့အခါကျတော့ဒီတိုးတက်မှုဆိုတာဒီ3မျိုးပြည့်တဲ့အချိန်မှာများစွာမတွေ့ရပဲနဲ့ပြည်မိရတီရောက်ရင်ဘယ်နှမှာချက်ပြီးပြရမလဲဆိုတာကိုပဲကျွန်တော်တို့စိတ်ပူစွာနဲ့စောင့်နေရတယ်လို့ဖြစ်နေပါလေရှင်
ဟုတ်ကဲ့ပါရှင့်တော့ခွန်ကြာကျေးဇူးပါအဲ့တော့ဒီဥဆောင်ဆွေးနွေးမဲ့သူတွေလင်းတိုင်းပေါ်မှာခဏဆောင့်ပေးပါရှင့်ကျွန်မဒီပါဝင်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော့ဒီပါဝင်ဆွေးနွေးဖို့စာရေးထားတဲ့ဥတင်ငွေရဲ့စာလေးကိုကျွန်မအရင်ဖတ်ပြချင်ပါတယ်ခုနတော့ခွန်ကြာပြောသွားသလိုပါပဲသူကငင်းကြဲရေးဆိုတဲ့နေရာမှာနှစ်ဖက်လက်နဲ့ကညာနားလည်ယုံကြည်မှုရှိဖို့လိုပါတယ်တဲ့နှစ်ဖက်စလုံးကလည်းယုံကြည်မှုရှိအောင်လုပ်ပြနိုင်ရမယ်ကိုစားပြုတဲ့လူတို့ကိုမျက်နှာမူရပါမယ်တဲ့ငင်းကြဲရေးဆွေးနွေးပွဲတိုင်းတိုက်ပွဲတွေဖြစ်နေတာလဲသဘာဝမကျပါဘူးအတိုးအလျှောက်တွေနဲ့ညှိနှိုင်းတိုင်ပင်လှုပ်ဆောင်ရင်ငင်းကြဲရေးအလံမဝေးပါတဲ့အ мян ငင်းကြဲမှတန်းကြီးတိုးတက်မှပါမယ်လို့ရေးပါတယ်ဒီနောက်တစ်ပတ်မှာလဲဒါ MC နဲ့ပတ်သက်ပြီးတော့ပုတ်ပားမှာဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့တလောကပဲဒါဥစော်သေးရလဲပြောထားတာဆိုတော့ဥတင်ငွေရတိုက်ပွဲတွေများထပ်ဖြစ်မလားဆိုပြီးတော့စိုးရိမ်နေပုံရပါတယ်အဲ့တော့ပါဝင်ဆွေးနွေးမဲ့ထဲကကိုတီးလယ်မှုကိုကျမအရင်ဆုံးဖိတ်ဆင်ပါတယ်ရှင်ကိုတီးလယ်မှုပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကဒီလက်ရှိအစိုးရစစ်တပ်လုပ်နေတာတွေကတော့ကျွန်တော်တော့အယုံကြည်မှုရှိကြဘာဖြစ်လို့လဲဆိုရင်တော့ ကျွန်တော်တို့နော်တိုင်းသားခေါင်းဆောင်တွေနော်အဆက်ဆက်ကလုတ်ခဲ့တာတွေကနော်ကျွန်တော်မြင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဥလူခေတ္တနော်ဗမာအစိုးရကနော်ဥလူအစိုးရသူရဲ့လုတ်ဆောင်ချက်ကနော်ကျွန်တော်တို့ကင်းယူတွေအဖွဲ့အစည်းတိုင်းသားအဖွဲ့အစည်းတွေနော်ကင်းတဲ့ဂျပ်ဗမာဂျပ်ပြင်းမဲ့ဆိုပြီးတော့အထက်ပေါင်းများစွာအခုတည်းကလည်းဒီလိုပဲလုတ်ဆောင်နေတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရရဲ့လုတ်ဆောင်ချက်ကတော့ငြိမ်းမှန်မှုပြ။ဘာဖြစ်လဲဆိုတော့အခုတောင်ကောင်းစစ်ကြီးကနော်ဟိုဂျပန်မှာသွားပြီးတော့နော်အကူအညီတွေရယူတာတော့နော်ခုနှစ်ပြည်လောက်ရမှာဆိုတော့နည်းနည်းတော့အရာမဟုတ်ဘူး။အဲ့ဒါကိုနော်ကျွန်တော်ပြည်သူအတွက်ဘာလုပ်နိုင်မလဲနော်ဘယ်လိုစစ်စစ်ပေါ်ပေါ်တို့လုပ်နိုင်မလဲဆိုတာကျွန်တော်တို့ကတော့တံမြတ်ဖြစ်နေတယ်ကဘာဖြစ်လဲဆိုတော့နော်သူအစိုးရသွားပြီးတော့နိုင်ငံတကာမှာသွားပြီးတော့လုတ်ဆောင်တဲ့အတိုင်းနော်လုတ်ဆောင်နေတာပဲအများကြီးကျွန်တော်တို့သိရတယ်။ဒါပေမဲ့နောက်ဆုံးတော့နော်ဒီစိတ်အားပဲသူတို့ကဖြစ်တင်တာကိုကျွန်တော်သိရပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့အယုတ်ကြီးကတော့အမှန်တမ်းနေပါတယ်ပြီးကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကုတင်လည်းမှုကျေးဇူးပါရှင်အဲ့တော့ခုနကဥတင်ငွေရေးထားတဲ့စာနဲ့အခုကုတင်လည်းမှုဆင်းနေသွားတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်မဒေါက်တာအင်ဒရူးငုံကျုံရံကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်သူတို့ဆင်းနေတဲ့အထက်မှာတော့ဒါဟိုစစ်တပ်နဲ့အစိုးရကဟိုသဘောထားမှန်ငြိမ်းချမ်းရေးပုံမှာစိတ်ကြမှန်မှမလားဆိုတဲ့ပုံမှာသူတို့စိုးရင်ချက်ရှိပါတယ်ဆိုတော့အခု3နှစ်ပြည့် NCA 3နှစ်ပြည့်လာတဲ့အချိန်ကြီးအစိုးရနဲ့စစ်တပ်ပေါ့နော်အထူးသဖြင့်စစ်တပ်ကိုပြောရမယ်ထင်ပါတယ်စစ်တပ်ဘက်ကငင်းချမ်းရေးအတွက်စိတ်ရင်းပေါ့နော် political way မှန်မှပြီလားဆရာငုံချုံရဘလို့မြင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အချက်3ချက်နဲ့အဲ့ဒီဆရာဦးတင်ဝင်နဲ့ကြီးနိုင်ကြီးပြောတဲ့ဟာကိုကျွန်တော်ဟိုဆွေးနွေးချင်ပါတယ်နံပါတ်1က NCA လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့အခုအပေါင်း2ဖွဲ့အဲ့ဒီတော့မှာစိုက်ကူဖြစ်တဲ့ဟာ 99.9% ရော့သွားပါတယ်။ဘာကြောင့်လဲဆိုတော့ NCA လက်မှတ်ထိုးလို့လက်မှတ်ထိုးလို့ဖြစ်ပါတယ်။အဲအကြောင်း NCA ထိုးခြင်းဟာစိုက်ကူရော့ချခြင်းနဲ့ဖြစ်ပါတယ်။အခုသူတို့ပြောနေတယ် NCA မထိုးတဲ့ FDNCC ပဲဖြစ်ဖြစ်တခြားအဖွဲ့အစည်းတွေဒီအဲ့မှာစိုက်ကူဖြစ်တာ NCA ကြောင့်ဖြစ်ပါတယ်။ဘာလို့လဲဆိုတော့ NCA ထဲမှာစိုက်ကူဖြစ်ဖို့ဆိုတဲ့ဟာဟိုဘောတိုက်ပွင့်ချီရအတွက် NCA အကျိုးလည်းဖြစ်တော့ဘောပြီးရင်အဆင့်နဲ့ဖြစ်ဖြစ်ပြောင်းစုဆင့်နဲ့ဖြစ်ဖြစ်အဲ့မှာအဆင့်နဲ့ဆင့်နဲ့ပါပြီးတာဖြစ်ပါလေဟိုဒီဟာတွေကိုအကုန်လုံးအလုံးစုံချုပ်ငုံပြီးတော့ကြီးတက်ဖို့လိုပါတယ်ပြတ်အနေနဲ့ကခုနကချင်းကြီးပြောတဲ့ဒီအစိုးရကိုလည်းယုံကြည်မရှိဘူးဟိုဦးနှုတ်ကိုလည်းယုံကြည်မရှိဘူးဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့သုံးသပ်ဖို့လိုပါတယ်အတွေးခေါ်အစ်စ်နဲ့စဉ်းစားဖို့လိုပါတယ်ဥလူမယုံချေမယုံပါနဲ့ဗမာတစ်ချက်တကင်းတစ်ချက်ဆိုတာပြောတာဥလူမဟုတ်ပါဘူးမချို့အောင်စမ်းပါဒါပေမဲ့အခုချိန်မှာဥသိမ့်ဆိုင်အစိုးရလက်ထက်ကနေငင်းချင်းကိုစပြီးတော့အခုကဥထင်ကျော်လက်ထက်ကနေအခုကဥဝင်းညအစိုးရဥဆောင်နဲ့ဓမ္မဥဝင်းညဥဆောင်နဲ့အစိုးရခီကိုရောက်နေပါပြီဒီကြောင်းနေနေတဲ့အနေအထားကိုကျွန်တော်တို့ကအတွင်းကြကြသိတတ်ဖို့လိုပါပဲအဲ့တော့ကျွန်တော်တို့ကဟို1948ကနေမယုံထွက်နိုင်ဘူးဆိုလို့ရှိရင်2050လဲကျွန်တော်တို့ဒီတိုင်းနဲ့ပြောနေဦးမှာပါပဲအဲ့ဒီဟာကတော့ပကတိအမိထားပါကျွန်တော်တို့ဒီအထက်မှာနားနှစ်လောက်နေပါပဲဘာတွေဖြစ်နေလဲဆိုတာအတွင်းကြကြလေ့လာကြည့်ပါတယ်နောက်တစ်ချက်ကတတိယအချက်အနေနဲ့ကျွန်တော်ပြောချင်တာ SDNCC ကိစ္စဖြစ်ပါတယ် SDNCC ကိစ္စမှာဒီမှာဝါဒီကမှာတိုက်ပွဲတစ်ခါမှမဖြစ်ပါဘူးဒါနဲ့ SPNCC အဖွဲ့ဝင်ဖြစ်တဲ့တချို့ဒေသတွေမှာတိုက်ပွဲဖြစ်တယ်။အဲဒီဟာကိုကျွန်တော်တို့ကခွဲခြားတတ်ဖို့လိုပါတယ်။မြန်မာတမတော်က SPNCC ဆိုတဲ့ခုနှစ်ဖွဲ့၊၆ပိုင်းခုနှစ်ဖွဲ့နဲ့တိုက်ပွဲဆင်နွှဲနေတာမဟုတ်ပါဘူး။အဲဒီ SPNCC အဖွဲ့ထဲမှာပါတဲ့အဖွဲ့ကြီးတချို့တွေနဲ့အကြောင်းအမျိုးမျိုးကြောင့်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာလက်ရှိမြန်မာတမတော်ဟာလွန်ခဲ့တဲ့ဆင့်နဲ့လွန်ခဲ့တဲ့အနှစ်20ကမြန်မာတမတော်နဲ့ကျွန်တော်တို့ဆိုင်းရှင်းနေရင်ကျွန်တော်တို့သားပါတယ်။ဘာလို့လဲဆိုတော့အရင်တုန်းကစဉ်းစားခဲ့တဲ့ဒီတမတော်အဆက်ဆက်1948ကနေဟိုပုံစံ6ခု9ခုနဲ့ကြောင်းလဲလာပြီးတော့စဉ်းစားတဲ့အချိန်မှာအခုချိန်မှာလက်ရှိတမတော်ကဒီ Standard Army ဟိုထောင်ဖို့အတွက်တိရောက်ပြီးတော့ငင်းချင်လို့ဖို့ကြိုးစားနေတဲ့တပ်မတော်ဆိုတဲ့ဟာကသူ့ရဲ့ထူးခြားတဲ့ဂုံတိတ်ခါဒါမှမဟုတ်ဂုံပုတ်ဖြစ်ပါလေဒီဟာတွေအကုန်လုံးကိုချုပ်ငုံပြီးတော့ကျွန်တော်တို့ဒီလက်ရှိ NCA နဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားတတ်ဖို့လိုပါတယ်နောက်တစ်ချက်ကဒီပုပ်ပွားမှလုပ်တဲ့ညီလာခံကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေအမြင်မှားနေကြပါလေ ဒီကိစ္စကမနေ့ပြန်တစ်ဖက်ခါမှာချိန်ပိုင်းမှာမဟုတ်ရင်တနည်းအားမလုပ်နဲ့ဟောဒီတိုင်းကNCA လက်မှတ်ထိုးထားတဲ့ကုရှစ်ဖွဲ့နဲ့အပေါင်းဖြစ်နဲ့သူတို့အဖွဲ့ထိပ်ကြီးကောင်ဆောင်တွေကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်ဒီထဲမှာအခုကျွန်တော်ကြားနေတာရှစ်ဖွဲ့ကုဖွဲ့ကတော့ OK ဖြစ်တယ်KNU တခုပဲသူတို့ဟိုစီဝေးကြီးလုတ်ကြီးလို့နည်းနည်းအချိန်ပြီးပါဆိုတဲ့ဟာပြောနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့တခါတည်းအဆိုးသေးကိုဟိုခုံချဖို့မကောင်းတင်ဘူးလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဒါဒေါက်တာအင်ဒူးငုံကျုံရဆင်းနေသွားတာဒါတော့ NCA ချောင်းမို့လို့တိုက်ပွဲတွေတည်ရတာရော့သွားတယ်စစ်တပ်ဘက်ကလည်းသဘောထားဟိုတည်ရတာပြောင်းလဲလာပြီလို့ဆရာဆင်းနေသွားတာဖြစ်ပါတယ်အဲ့တော့ကျမတို့သောတာရှင်တူကဒီထုံးစံအတိုင်းမှာပဲဒါအစိုးရအပေါ်မှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ထားတဲ့စာကြောင်လည်းပေးပို့ထားပါတယ်ရှင်။ဥထုံးရေးတောင်ကြီးပါမအိတစင်ဖောက်ပြပေးပါအောင်ရှင်
။ဟုတ်ကဲ့ရှင်သူရေးထားတာကတော့ဒီမျက်တာရဲ့သဘောထားရှိရင်ပေးကြတဲ့အခြေကရှိပြီးသားပါ။ဘလို့မျက်မျက်တတရှိအောင်လုပ်မလဲမျက်တာအောင်လုပ်တတ်ဖို့ပဲလိုပါတယ်။တိုင်းသားတွေကိုသဘောထားကြည့်ပြီးဖို့ပဲတွားပြောလို့မရဘူး။နားလေသဘောပေါက်အောင်ရှင်းပြပြောဆိုဖို့လိုသလိုပေးပြီးသားကတိတွေကိုအမြန်ဆုံးအကောင့်ထဲပေါ်ဆောင်ပေးဖို့လိုပါတယ်။လူနည်းစုများလူနည်းစုများအပေါ်လူသားချင်းစာနာဖို့ထက်နိုင်ငံသားတဦးချင်းတယောက်ချင်းရပိုင်ခွင့်အခွင့်အလမ်းကျောင်းသားဥပဒေစိုးမိုးမှုရှိရင်လူနည်းစုများပေါ်ဆိုတဲ့စကားကမထွက်လာတော့ပါဘူးလူနည်းစုလူများစုဆိုတဲ့စကားရက်ကိုအမှန်တော့မသုံးသင့်ဘူးလူများစုကိုပြောလိုက်ရင်ဗမာတွေကတိုင်းရင်းသားရဲ့အပေါ်ကြီးစိုးချဲ့လဲနေတယ်ဆိုတာကိုအားလုံးပြင်းပြလိုက်ကြတာမကောင်းတဲ့လက္ခဏာပါငင်းချင်းအမှန်တကယ်လို့ကြည့်ရင်လက်ရှိပြည်သူအစိုးရတကယ်လုပ်ရင်တကယ်ရပါတယ်ဘာဖြစ်လို့လဲဆိုရင်ပြည်သူကရွေးချယ်တင်ပြထားတဲ့အစိုးရ150ကျော်မှပထမဆုံးပေါ်တဲ့အစိုးရဖြစ်လို့ပါလက်နက်ခိုင်အဖွဲ့အစည်းတွေခေါင်းမာနေရင်တကယ်လို့ပြည်သူအစိုးရလုံရဲဖို့ပဲလိုတာပါဘယ်သူမှမတင်မြှောက်ထားတဲ့တပ်မတော်အစိုးရဦးတန်းရှင်လက်ထက်မှာမှငြင်းချမ်းပေးတာပဲစီးပွားရေးပိတ်ဆို့ထားတဲ့ဈာကရုံးထွက်လာသေးတာပဲအခုအစိုးရကပြောမယ်ဆိုရင်သူ့အခက်ခဲကဦးသိန်းစင်လက်ထက်ကလောက်ခက်ခဲလို့လားအခုအစိုးရကအရင်အစိုးရထက်အနည်းအောင်ရှောင်နေသေးတယ်။ပြည်ရောပြည်ပကရောလက်ခံပေးနေတဲ့အခုအစိုးရကအပြောင်းလဲအောင်တကယ်မရွေးဘူးဆိုရင်သူတို့ညံ့တာပေါ့ဆိုပြီးတော့သူကရေးသားထားတာ
ပါ။ဟုတ်ကဲ့ပါကျေးဇူးပါမအီတန်ရှင်။အဲ့တော့အခုနောက်တစ်ယောက်ပေါ့နော်ပါဝင်ဆွေးနွေးမဲ့ကိုငင်းချမ်းလည်းရှိနေပါတယ်။ကိုငင်းချမ်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်
။ဟုတ်ကဲ့ဆရာကတော့မကိုအင်ရူးလည်းပြောတော့ပါတယ်။အခုစစ်တပ်ကဟိုအဖို့ခက်ကစစ်တပ်မဟုတ်ဘူးဆိုပြီးပြောပါတယ်။ကျွန်တော်နားလဲပါတယ်။အခုစစ်တပ်ကပို့ပြီးတော့ရုပ်ပါပါတယ်ခင်ဗျာ။ဒီအန်စီလက်မှတ်ထိုးတဲ့ရှစ်ဖွဲ့တွေဆယ်ဖွဲ့တွေကိုကျွန်တော်တို့ခေါင်းထဲမှာပိတ်ချက်ကြမလို့ဒါတွေကကျုံဝဲရအဖြစ်ပါတယ်လို့ပေါ့ဥပမာ KNU နဲ့မြေထဲမှာစီခိုးနေရတဲ့အဖွဲ့တွေကအများကြီးတဲ့ ABS CF တို့ခေါ့ကတို့ပအိုးတို့အကုန်လုံးပါဗျာလူမျိုးစုံနဲ့ဒါကတက္ကနာစစ်တပ်ကအခုပြည်သူစစ်တွေပြည်သူစစ်တွေဆိုပြီးဖွဲ့ထားတယ်စစ်တပ်နဲ့စစ်မဖြစ်ဘူးဆိုလဲပြည်သူစစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကစစ်ဖြစ်နေတယ်အဲ့ဒီကြားထဲမှာပြည်သူစစ်မလုပ်သေးနဲ့အစီအရေးထဲမှာလည်းမပါတဲ့ကယန်းပြည်စ်လိုအဖွဲ့တွေကရှိသေးတယ်။ဒီလိုအဖွဲ့တွေကိုမစူးစီးနိုင်တဲ့နဲ့ DMCA ကိုကောင်းပါတယ်ကောင်းပါတယ်လို့ပြောနေတဲ့သူတွေကစစ်တပ်ကိုစစ်တပ်ကဘလောက်ကြီးချွေးထားလဲဘလောက်ကြီးတေးထားလဲဒါမျိုးတွေကမေးခွန်းတွေဖြစ်လာတယ်။ဥပမာအခုဒေါက်ခွန်ကြာရှိတယ်။ဒေါက်ခွန်ကြာဆိုသိတယ်ဥပမာကချင်းပြည်နယ်မှာဒီပြည်သူ့စစ်အဖွဲ့တွေဘလောက်ရှိနေတယ်လဲ။စစ်တပ်ကဖွဲ့ပေးထားတဲ့ပြည်သူ့စစ်တွေကပြည်သူတွေအပေါ်မှာဘလောက်အနိုင်ကျင့်နေလဲ။ဒါတွေကိုမဖြေရှင်းမဲ့နဲ့ NCA ကကောင်းပါလေ NCA ကိုလက်မှတ်သေးပါပြောတာကြီးကတော့တိုင်းပြည်အတွက်တိုင်းပြည်ကိုကြောက်ခဲပိုးချနေတယ်တိုင်းရင်းသားစီးလုံးကြီးတွေပြိုကွဲအောင်လုပ်နေတဲ့လူတွေလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျကိုယ်အင်းလူတို့မကွန်ကြတော့ဖြေသေးပါကျွန်တော်ပုံကိုရေးရမုန်းလို့မဟုတ်ပါဘူးအခြေအနေကိုပြောတာပါ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုငင်းချင်ကျေးဇူးပါရှင်ကျွန်မဆရာအင်ဒရူးကိုပြန်ပြီးဖိတ်ခေါ်ပါမယ်ဒါပေမဲ့ခုနမခွန်းဒေါခွန်းချာကိုကျွန်မဖိတ်ချင်ပါတယ်ရှင်ဒေါခွန်းချာအဲ့တော့NCA လမ်းကြောင်းအတိုင်းနဲ့ဒီခုနကိုငင်းချမ်းပြောသွားတဲ့အထက်မှာကချင်ပြည်နယ်ထဲမှာဆိုလို့ရှိရင်ပြည်သူစစ်တွေလို့ဖွဲ့လာတာတွေအများကြီးရှိတယ်မထိန်းချုပ်နိုင်တဲ့ကိစ္စတွေအများကြီးရလို့ပြောသွားပါတယ်ဆိုတော့ဒေါက်ခွန်ညာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါအောင်ရှင
်အဲ့တော့ကျမတို့ကချင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါနည်းနည်းပုံရှင်းတာပေါ့ဒါပေမဲ့ချင်းပြည်နယ်မြောက်ပိုင်းပေါ့ကချင်ပြည်နယ်ရေလူမျိုးတွေနေတဲ့ချင်းပြည်နယ်မြောက်ပိုင်းကိုပါချက်တွေ့ရမယ်ဆိုရင်ကချင်ပြည်နယ်နဲ့ချင်းပြည်နယ်မြောက်ပိုင်းမှာဒီသူစစ်ဆိုတာမရင်မတွေ့နိုင်တာဖြစ်ပါတယ်။တချို့ဒီသူစစ်ကတော့ဒီ1990ကျော်လုံးကစစ်ခတ်ရက်စဲကြီးယူထားတဲ့ ့ဒီဒီလိုစစ်အဖြစ်ကြောင်းလဲသွားတဲ့အခွင့်တွေရှိပါတယ်တို့တွေလည်းပါပါတယ်နောက်တစ်ခွဲကတော့ဒီမေချောင်းဆောင်တာအဖြစ်ကြောင်းလဲအခွင့်တွေကနေဒီနောက်တစ်ခါဒီလိုစစ်အနေနဲ့ထွက်ပေါ်လာတာလည်းရှိပါတယ်ဒါပေမဲ့လောလောလတ်လတ်2018ဒီကချင်ဒေသမှာတိုက်ပွဲတွေအချင်းချင်းဖြစ်ပေါ်လာပြီးရဲ့နောက်ပိုင်းမှာတော့ဒီကချင်လူမျိုးများထက်ကသူစစ်တွေကအခွင့်ပေးတာလည်းရှိပါတယ်ဥပမာဆိုလို့ရှိရင်တော့အခုလီစုဒီလိုစစ်လူမျိုးပေါ့ဒီလုံခဲ့တဲ့နလလောက်တုန်းကဆိုရင်လည်းလောင်ဝော်ဒီလိုစစ်ဆိုပြီးမှနောက်ထပ်ဖြစ်ပေါ်လာအောင်လည်းအများကြီးတုံးအားဖြစ်အားပေးခံရတဲ့အတွက်ကြောင့်လောင်ဝော်လူဒီမျိုးနယ်တွေလည်းအင်တာမှဒုက္ခရောက်ပါတယ်။တချို့ကတော့လည်းဒီမျိုးလူမျိုးတွေမိမိတို့မျိုးနယ်စုအတွက်ဒီအခွင့်အရေးတွေဆိုပြီးဖွဲ့ဆင်းတာရှိတယ်လို့တချို့ကလည်းမတွန်းနိုင်တဲ့အတွက်ကြောင့်မလို့ဖွဲ့ရမယ်ဆိုတာမျိုးတွေဖြစ်ပေါ်လာပါတယ်။အဲ့တော့အချင်းချင်းသားမှလည်းကျင်းမာမှုတွေဖြစ်လာပါတယ်။အဲ့တော့တစ်ခါတည်း KIO လည်းရှိပါတယ်။အဲ့တော့ဒီကြားထဲမှာကျမတို့အနေနဲ့ဒီပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အကြိမ်ကြီးများ NCA လမ်းကြောင်းမှာအကုန်လုံးဒီနေ့မှာပေါ့ဒီမှာပါဝင်ခွင့်မပြုထားတဲ့အာရခအာမီဒီလိုရှိရင်တော့ဒီ MNDAAD ကိုကအဖွဲ့ဒီလိုရှိရင်တော့ဒီ CNL ပလောင်အဖွဲ့တွေကိုဒီနေ့ချက်ချင်းပဲအပြစ်ထွက်ရစင်လေးလက်မှတ်ထိုးခွင့်ပြုလိုက်လို့ဒီ NCA လမ်းကြောင်းတိုင်းမင်းဆိုင်ရေးဆွေးနွေးပွဲမှာပါဝင်ခွင့်ပြုလိုက်တဲ့အချိန်အောင်ကျမတို့ဒီပြည်သူ့စစ်ကြက်ကနာမကြည့်ရှင်းနိုင်ဘူးဆိုလို့ရှိရင်ဆက်ပြီးကျမတို့မျိုးနွယ်စုတွေကြားထဲမှာတခင်ချင်းချင်းတိုက်ပွဲဖြစ်နိုင်တယ်ဆိုတဲ့နောက်ပိုင်းတွေကမှဆိုရင်ပိုဆိုးတယ်ဒီအဒီဒီသူစစ်ကပေါင်းစုံရှိနေတယ်မြို့တိုင်းမြို့တိုင်းမှာဒီသူစစ်အမျိုးမျိုးရှိနေတယ်တချို့ဒီသူစစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့ဘာသာစကားတစ်ခုမှမပြောတတ်တဲ့ဒီသူစစ်အဖွဲ့တွေလည်းရှိနေသေးတယ်အဲ့လိုအခြေအနေမျိုးမှာကျမတို့အနေနဲ့ဒီနိုင်ငံတော်လင်းဆိုင်ရေးရဖို့ဆိုတာဒါအင်တာမတ်ခက်ခဲပါတယ်အဲ့တော့ဒါကြောင့်မလို့လေကျမတို့အနေနဲ့ဒီအော် civic inclusiveness ဆိုပြီးပြောနေတာလည်းဖြစ်ပါတယ်ဒီနောက်တစ်ခုကတော့ဒီလောလောအနေနဲ့ဒီဒီ SCNCC အတွင်းမှာလည်းပဲဒီတိုက်ပွဲတွေအချင်းချင်းသားမှာပြန်ဖြစ်လာအောင်လည်းပဲတွန်းအားပြအားပေးမှုတွေအများကြီးပေါ်နေတာကိုလည်းတွေ့ရပါတယ်။ဒီဝါဟာဘယ်တော့မှမတိုက်ပါဘူး။ဘယ်တော့မှမတိုက်ပါဘူး။အခုချိန်ထိလည်းမတိုက်သေးဘူးပေါ့။ဝါရဲ့တော်လိုင်းကြီးနဲ့တိုက်ပွဲတွေရှိမယ်ဆိုလို့ရှိရင်တော့ဒီဝါကိုယ်တိုင်ကဒီအရင်တုန်းကဒီကွန်မြူနစ်ပါတီအနေနဲ့ရှိနေတဲ့အချိန်တုန်းကသာလေတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပါတယ်။အခုလည်းတော့တိုက်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုရင်တော့အရင်အတွက်အားဖြင့်3000ကျော်4000ဆိုပြီးကြားထားတာရှိနေတယ်လို့ဒါတရားဝင်ပြောနေတဲ့အခါတွေဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာမြန်မာတပ်မတော်ပြင်လက်နက်အကြီးဆုံးဒုတိယအဖွဲ့ဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာတပ်မတော်တို့အနေနဲ့ဒီအဖွဲ့ကိုတော့ဘယ်တော့မှရန်သွားစမှာမဟုတ်ဘူး။တို့နဲ့တိုက်ပွဲဖြစ်မှာမဟုတ်ဘူး။နောက်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဒီမိမိလုံလံမှုတွေကြီးလိုက်လို့ရှိရင်တော့အရင်ကတော့တပ်မတော်နဲ့တပ်မတော်ရဲ့လက်တံဒီစီးပွားရေးလုံငန်းလေကန္တာလေးထဲမှာအများဆုံးမိမိလုံလံမှုဟာဒီဝါနဲ့ပဲတစ်ဖြစ်အခုသူတင်တရုတ်လို့ပြောရင်တော့မှဝါကနေတစ်ဖြစ်ပဲတွားနေတာလေအများကြီးရှိပါတယ်အဲ့တော့ဒါတွေကြည့်လိုက်မယ်ဆိုရင်ဝါတော့တွားတိုက်မှာမဟုတ်ဘူးဒါပေမဲ့တန်တဲ့အဖွဲ့တွေကိုတော့ချိန်ချောက်ပြီးတိုက်နေမှာပဲဖြစ်ပါတယ
်ဟုတ်ကဲ့
တခါတော့ဒီခါတော့
ဒေါက်ခွန်ညာပြောချင်တာက
ဖြစ်နေပါတယ
်ဟုတ်ကဲ့အဲ့တော့ဒေါက်ခွန်ညာပြောချင်တာကဒီမြန်မာစစ်တပ်အနေနဲ့ဒီ NCA လမ်းကြောင်းကိုလိုက်လာဖို့လုံနေတယ်လို့ပြောချင်တာလားဒါမှမဟုတ်ဒီ NCA လမ်းကြောင်းအရသွားလို့မဖြစ်တော့ဘူးလို့ပြောချင်တာလားတော့ခွန်ကြားဘာလို့ဆိုလို့ချင်ပါလဲ
အာဒီမှာအနေနဲ့ကတော့တချို့အဖွဲ့တွေကတော့တမင်တက်ကိုခြံထားပြီးမှ NCA ထိုးချင်ရင်တောင်မှထိုးချင်မပေးဘဲနဲ့ဒီစစ်တပ်ကိုရှေ့အောင်လှောက်ဆောင်နေတာနဲ့တူနေပါတယ်
ဟုတ်ကဲ့
လည်းပဲဒီတိုက်ပွဲတိုက်လို့လည်းမအောင်မြင်နိုင်တဲ့အဖွဲ့တွေကိုကြားလို့ရှိရင်စီးပွားရေးလုံငန်းအရာအတူတူစီးပွားရေးလုပ်ပြီးမှဘယ်တော့မှသွားတိုက်မှာမဟုတ်ပါဘူးရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါတော့ခွန်ကြားကျေးဇူးပါ
ဒီမှာကပဲနဲ့ဒါမှ NCA မထိုးလို့တိုက်ရတာဖြစ်ပါတယ်ဆိုတာကတော့NCA ထိုးအောင်တမင်တက်ကိုသွားတိုက်ပါတယ်ဆိုတဲ့ဟာမျိုးအမထိုးရင်တိုက်မယ်ဆိုပြီးလိုက်ချင်းချောက်တယ်လို့မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါတော့ခွန်ကြားကျေးဇူးပါရှင်ကျွန်မတို့နောက်ပိုင်းမှာဆက်ဆွေးနွေးတာပေါ့အဲ့တော့ကျွန်မကအခုဟိုဒေါက်တာအင်ဒရူးကိုမဖိတ်ခေါ်ခင်မှာကျွန်မတို့စီကိုစာရေးပြီးတော့ဆွေးနွေးထားတဲ့ကိုစာတို့လေးတွေကိုကျွန်မဖတ်ပြချင်ပါတယ်ရှင်ဒီတန်းမှာကိုအောင်ဆိုတဲ့ဒါရွေးလာတာပါဒါပေမဲ့ तू ကမော်လိုင်းမျိုးကကိုမျိုးမြင်ပါတဲ့ तू က VOA ရေး NCA လက်မှတ်ရေးထိုးတာပဲနည်းနည်းရှိရှိစစ်တပ်ကသူတို့အစိုးရကြီးလုပ်ခဲ့တဲ့အကြောင်းပေါ်မှာဆိုလို့ဘယ်တော့မှစစ်တပ်ခတ်တာရမှာမဟုတ်ပါဘူးတဲ့အဲ့လိုရေးထားပါတယ်နောက်တစ်ယောက်ကတော့ NOF လို့သူကရေးထားပါတယ်ဘယ်တော့မှပြစ်ခတ်တိုက်ခိုက်မှုရက်စင်းမှာမဟုတ်ဘူးတဲ့လူနည်းစုအပေါ်လူသားချင်းစာနာမှုကင်းလွတ်နေသည်များတဲ့နောက်ကြောက်ကတော့ဂျင်ပီခပ်လို့ကျွန်မဟိုအတန်ထွက်ရမယ်ထင်ပါတယ်သူကတော့ဘာယူလဲဆိုတော့ကြီးနေတွေမှာနိုင်ငံတကာငြိမ်းချမ်းရေးတပ်တွေချထားပြီးမှဖက်ဒရယ်ပြည်ထောင်စုဆိုတာကိုအကောင့်ထဲခေါ်လို့ရမယ်ဗမာစစ်တပ်ရဲ့တရားစတာလောဘကဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးအတွက်အဓိကအဟံတာဖြစ်နေပါတယ်တဲ့အဲ့ဒီနောက်ဆုံးအကြောင်းအရာလေးကိုဆရာအင်ဒူးဆွေးနွေးပေးချင်ပါတယ်ရှင်ဒီမြန်မာတက်မတော်နဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်လို့ဖြစ်နိုင်ပါမလားဆရာတမိနစ်ခွဲလောက်အချိန်ရပါတယ်ရှင
်ဟုတ်ကဲ့တမိနစ်ခွဲတွင်းမှာတူတူတူတူပြောပါမယ်ဆရာထွန်းစာကဒီစာဆိုဒီစာကရေနုံးကဒီရေနုံးကကြီးတယ်လို့ပါပဲဒီသူ့ဆိုရတဲ့နိုင်ငံတော်ကကိုယ်ရေးတက်မတော်ဆိုတာဟိုကွဲဖို့လို့ပါတယ် နောက်ပြီးတော့ဆရာငင်းချမ်းယူတဲ့အထဲမှာမြန်မာတပ်မတော်စီကနေကျွန်တော်တို့ဘာလို့ယူထားလဲဆိုတာပြောပါတယ်ကျွန်တော်တို့ဆရာနေခုဖြည့်စားနေတဲ့အရက်တပလင်းတပလင်းနဲ့မယူပါဘူးကောင်းကောင်းနေပါတယ်နောက်တတိယချက်ကခေါ်တော်ခွန်ချာဆွေးနွေးတဲ့ analysis ဆိုတာမြန်မာပြည်တစ်ခုတည်းကိုကြည့်တော့သုံးသပ်ရတဲ့ဟာလို့ကျွန်တော်ကတော့ယူဆပါတယ်ဘာလို့လဲဆိုတော့ UN ဒီ NCA လက်မှတ်ထိုးထားတဲ့နောက်ွယ်မှာဘသူတွေကရက်တည်နေတယ် SPNCC နောက်ွယ်မှာဘသူတွေရက်တည်နေရဆိုတော့နိုင်ငံတကာ Global Politics ကိုလည်းနည်းနည်းချက်တွင်းစဉ်းစားဖို့လိုပါတယ်နောက်တော့ကိုအောင်နဲ့နော်အဲ့နဲ့ဂျင်ပီခန့်တို့ဆွေးနွေးရတဲ့မှာအဓိကအရေးကြီးတာအရေးကြီးတာနိုင်ငံတကာအဖွဲ့အစည်းတွေလာမှဆယ်ရွယ်ထူထောင်မယ်ဆိုတာကမ္ဘာမှာရှိတဲ့ဆယ်ရွယ်ထူထောင်တဲ့တိုင်းပြည်တွေကတိုင်းပြည်တွေတမိုင်းကိုကြွားကြည့်ဖို့လိုပါတယ်။ဘယ်တိုင်းပြည်ကမှတခြားနိုင်ငံလာပြီးတော့ဖက်ဒရယ်စနစ်ထူထောင်ကြဆိုပြီးတော့လုပ်ပြီးလို့ထူထောင်နေတာမရှိပါဘူး။ကိုယ့်ဟာကိုယ်ထူထောင်နေတာဖြစ်ပါတယ်။အဲ့လိုထူထောင်နိုင်ဖို့အတွက်လမ်းစကတော့ NCA တခုပဲရှိပါတယ်။ပြည်ဆောင်ခြင်းနဲ့ပြည်ဆောင်ခြင်းဆိုတာကတော့အချိန်ကပြောပါလိမ့်မယ်။အဲ့တော့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးအထူးတင်ပါတယ်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်အတွက်အချိန်ကြည့်သွားပါပြီရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆင်းနေပေးခဲ့ကြတဲ့ဒေါခွန်ကြာဒေါက်တာအင်ဒူးမုံကျွန်းရအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆင်းနေကြသူတွေနားဆင်ခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်